မြန်မာနိုင်ငံတွင်းကအကျဉ်းအဓမ္မမောင်းထုတ်ခံရတဲ့လူပေါင်းများစွာအရေးနဲ့အခြေခံစစ်မြေကိုဖြေရှင်းနိုင်ရေးအရှိတောင်အာရှနိုင်ငံများအသင်အာဆီယံဘက်ကတက်ကြွထိရောက်စွာဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံအတွင်း ကုလသမဂ္ဂအတွင်းမှုချုပ်နဲ့ရှီတောင်အာရှနိုင်ငံများအသင်အာဆီယံဝန်ကြီးများစနေနေ့ကတွေ့ဆုံခဲ့ကြတာမှာအတွင်းမှုချုပ်ကအခုလိုတိုက်တွန်းသွားတာဖြစ်ပါတယ်ဒုက္ခသည်တွေနဲ့နိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအနေနဲ့လွတ်လပ်မှုတရားမျှတမှုနဲ့ငြိမ်းချမ်းမှုရှိတဲ့အခြေအနေမျိုးမှာဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်နဲ့ဌာနေပြန်နိုင်ဖို့လိုအပ်ကြောင်းလဲကုလ ဆောင်နိုင်ရေးအတွက်ပိုပြီးအားထက်ဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့လည်းအတွင်းမှုချုပ်ကထပ်လောင်းပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာမွတ်စလင်တွေကိုရည်ညွှန်းတာဖြစ်ပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မိန့်ခွန်းထဲမှာတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုသုံးစွဲမထားပါဘူး။ဒုက္ခသည်တွေဌာနီပြန်ရေးမပြေလည်စေတဲ့အဓိကအချက်တစ်ခုကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိစ္စလည်းပါဝင်ပါတယ်။ဒုက္ခသည်တွေကရိုဟင်ဂျာအဖြစ်အသိမှတ်ပြုဖို့တောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပါဘူးရှင်။